ောက်ဆုံးရွေးကောက်ပွဲဝင်ဖို့လုပ်တဲ့ပါတီရဲ့မူဝါဒတွေကိုမပြောခင်ရွေးကောက်ပွဲဝင်တယ်မဝင်ဘူးဆိုတဲ့ issue ကိုရင်ဆွေးနွေးကြပါတယ်
โอเค
ရွေးကောက်ပွဲဝင်ရတဲ့ရည်ရွယ်ချက်ကိုနည်းနည်းပထမအဆုံးပြောပြပါခင်ဗျာ။ဘာကြောင့်လဲဆိုတော့ရွေးကောက်ပွဲမဝင်သင့်ဘူးဆိုတဲ့လူတွေကရွေးကောက်ပွဲဝင်မဲ့လူတွေကိုညာအာနာမက်လို့ဒါအယူအရင်လေးဝါကျင်လို့သူတို့မိုင်းမိုင်းပြောတာတွေကြောင့်ရှိပါတယ်ခင်ဗျာ။အာနာပိုင်းတွေကပောင်းပြီးတော့လှုပ်ချင်လို့ဆိုတာဆိုတော့ဒီကိစ္စနဲ့ပတ်သက်ပြီးတော့ဥသူဝေတို့ဟာဘယ်လိုရည်ရွယ်ချက်နဲ့ရွေးကောက်ပွဲဝင်သလဲဆိုတာကိုပထမအဆုံးကြားချင်ပါတယ်ခင်ဗျာ
။အဓိကဘာဖြစ်လို့ဘာဟိုရည်ရွယ်ပြီးတော့ဝင်မှာလဲလို့ဆိုတဲ့အခါကျတော့နံပါတ်၁ကတော့ကျွန်တော်တို့တိုင်းပြည်မှာအာချိုးရည်ချက်တွေကိုပြင်စရာတွေအများကြီးရှိကြဗျာနော်အဲ့ဒီပြင်စရာတွေအများကြီးရှိတဲ့ခါကျတော့အဲ့ဒါတွေကိုပြင်ဖို့ဟိုဆိုရင်ကျွန်တော်တို့ကဒီလမ်းဘေးကနေဩဒီလို့လည်းမရဘူးလीနော်တကယ်တော့ခီးရောက်တဲ့နေရာကနေပြီးတော့ပြောမှပြင်လို့ရမှာအဲ့ဒါကြောင့်မလို့ရွေးကောက်ပွဲဝင်ရင်းအဖြစ်ဆိုရင်အဲပါတီကလည်းတည်ဖို့ရည်ကြည်ပိုင်ခွင့်ရမယ်အဲ့တော့ပါတီကိုစားလည်းပြောနိုင်တယ်အဲ့ဒါပြည်သူလူထုရဲ့အကြောင်းတွေကိုပါတီအနေနဲ့ပြောမယ်။ဒါမှမဟုတ်ရွေးကောက်ပွဲဝင်ပြီးတော့နိုင်များနိုင်သွားလို့ရှိရင်လည်းပဲအာလွတ်တော်ထဲမှာကျွန်တော်တို့အာတည်ယူဖို့မော့နေနော်တိတိယောက်ပြောနိုင်တယ်။အဲ့လိုဆိုရင်ဖြစ်ကျွန်တော်တို့ပြုပြင်ခြင်းနဲ့ဟာတွေဟာတိတိယောက်ပြုပြင်နိုင်မယ်လို့အဲ့ဒါနံပါတ်၁ချက်ပေါ့နော်။နံပါတ်၁ချက်ကတော့ဒီပြီးခဲ့တဲ့1990ခုနှစ်ရွေးကောက်ပွဲတုန်းကပေါ့နော်။အာမဲပေးခဲ့တဲ့လူရဲမဲမပေးနိုင်ခဲ့တဲ့လူရဲဆိုပြီးနှစ်ပိုင်းရှိပါတယ်မဲပေးတဲ့လူတွေကလည်းပဲခဏ20အတွင်းမှာသူတို့ဖြတ်တန်းခဲ့ရတဲ့အတွေ့အကြုံတွေကိုနဲ့ပတ်သက်ပြီးတော့သူတို့ရဲ့သဘောထားတွေကိုပြောရင်းတဲ့ဆန္ဒတွေအများကြီးရှိနေတယ်လို့တာမာအဖြစ်ဆိုရင်တော့၄နှစ်တစ်ချိန်လောက်သူတို့သဘောထားတွေပြောနိုင်တယ်လို့အခုမပြောရတာကြာတဲ့ခါကျတော့သူတို့ရဲ့သဘောထားတွေလည်းအပြောင်းလဲတွေလည်းအများကြီးဖြစ်မယ်အဲ့တော့သူတို့သဘောထားတွေကဘယ်လိုလဲဆိုတာကိုပြောရင်းတဲ့ဆန္ဒဟာတခြားနည်းတဲ့ကိုရွက်ောက်ပွဲနည်းအဖြစ်ပြောရင်တို့ပို့ပြီးတော့အတန်ကျေကျေကြီးကြားမှာပေါ့လို့အဲ့ဒါပြီးခဲ့တဲ့အဲရွက်ောက်ပွဲမှာမဲပေးခဲ့တဲ့လူတွေပေါ့နော်အသက်16နှစ်19နှစ်ဆိုတဲ့လူတွေကမဲမပေးနိုင်ခဲ့ဘူးဒါပေမဲ့အခုကတို့ရဲ့အသက်တွေက40နှစ်နီးရောက်လာကြပါပြီတို့သဘောထားကိုပို့ပြီးတော့ထုတ်ပြန်ခြင်းနဲ့ဆန္ဒတွေရှိမှာပေါ့နော်အရွယ်ကောင်းအတဲကြွဆုံးအရွယ်ဆိုတော့
ဒီမျော်မှန်းချက်ကတစုံတရာပွင့်ပွင့်လင်းလင်းပြောချင်ကြလိမ့်မယ်ဆိုတော့ဒီဒါအချက်လက်အပြင်တော့အကုန်မှန်ပါတယ်ဒါပေမဲ့အခြေအနေရအဲ့ဒီလူတွေဟာပွင့်ပွင့်လင်းလင်းသူတို့ဆန္ဒကိုဖော်ထုတ်ခွင့်ရနိုင်တဲ့အခြေအနေလို့သူတို့သုံးသပ်ပါတာ
ဒီလိုခင်ဗျရွေးကောက်ပွဲဆိုဒီမှာကတော့ဒီတာမန်အပြင်ဆိုရင်ပြည်သူလူလူကသူတို့ဆန္ဒတွေဖော်ထုတ်မှာပေါ့ဒါပေမဲ့ဘလောက်လွတ်လွတ်လပ်လပ်ဖော်ထုတ်နိုင်မလဲဆိုတာကတော့ဒါတပိုင်းပေါ့ဒါစဉ်းစားရမှာပေါ့ဒါပေမဲ့လွတ်လပ်အောင်ကလည်းပဲကျွန်တော်အမြင်ကတော့ကျွန်တော်တို့တက်ဆိုင်တဲ့လူလူကြီးကဒါတရားမျှတတဲ့လွတ်လပ်တဲ့ရွေးကောက်ပွဲဖြစ်အောင်ကျွန်တော်တို့လည်းဝိုင်းလို့ရမယ်မတရားတာတွေ့ရင်ကဲမတရားဘူးလို့ပြောရမယ်တားရမယ်အဲ့လိုလုပ်ရဖြစ်ရင်တရားတဲ့ရွေးကောက်ပွဲကြီးဖြစ်မှာပဲလူလူရဲ့အတန်ဟာမှန်ကန်တဲ့အတန်ဖြစ်ပေါ်လာလိမ့်မယ်လို့ကျွန်တော်တို့ယူဆပါတယ
်ဟုတ်ကဲ့အဲ့ရွေးကောက်ပွဲက2008ခုနှစ်မှာအတည်ပြုခဲ့တဲ့ဖွဲ့စည်းပုံအခြေခံဥပဒေအရပြုလုပ်မဲ့ရွေးကောက်ပွဲဖြစ်ပါတယ်ခင်ဗျာအဲ့တော့အဲ့ဒီဖွဲ့စည်းပုံအခြေခံဥပဒေအရပြုလုပ်လာမဲ့ရွေးကောက်ပွဲပြီးသွားလို့ပေါ်ပေါက်လာမဲ့အစိုးရကတော့ပြည်သူရဲ့ဆန္ဒသဘောထားကိုတကယ်ထင်ရတဲ့အစိုးရမျိုးဖြစ်လာနိုင်တယ်လို့မျှော်လင့်ပါလားခင်ဗျာ
အဲ့ဒီဖွဲ့စည်းပုံအရဖြစ်ပေါ်လာမဲ့အစိုးရအဖွဲ့ဟာဒီလက်ရှိအစိုးရကသူတို့ရဲ့အခြေအနေကိုခိုင်ခိုင်မာမာဖြစ်အောင်လုပ်ထားတဲ့ဖွဲ့စည်းပုံနဲ့ဖြစ်ပေါ်လာမဲ့အစိုးရဖြစ်ပါတယ်အဲ့တော့ပြည်သူတွေလိုချင်တဲ့ဒီမိုကရေစီအပြည့်အဝရှိတဲ့အစိုးရမျိုးတော့ဟုတ်မှာမဟုတ်ပါဘူးအဲ့တော့ခက်လွလွပြောရရင် guided democracy ပေါ့ဗျာနော်အဲ့တော့အင်ဒိုနီးရှားမှာလုပ်ခဲ့တဲ့သဘောထားမျိုးဖြစ်ပါတယ
်အင်ဒိုနီးရှားမှာကဂိုကာပါတီကသမနာဆူဟာတူလုပ်လာခဲ့တာဟာတကယ်တော့အင်ဒိုနီးရှားမှာလုပ်နိုင်ခဲ့ပေမဲ့အခုခါမှာအဲ့စနစ်ဟာမကောင်းလို့မမှန်ကန်လို့ဆိုတာပျက်စီးသွားခဲ့ပါပြီခင်ဗျာဆိုတော့အဲ့ပျက်စီးသွားပြီးတဲ့စနစ်ကိုကျွန်တော်မြန်မာနိုင်ငံကပြန်ပြီးအဲ့ဒီနမူနာအတိုင်းပြန်လိုက်ပြင်သုံးမယ်ဆိုတာကမှန်ပါရဲ့လားခင်ဗျာ
ဒီလိုကဒီအတိအကျလိုက်သုံးမယ်ညစ်ပြင်သုံးမယ်ဆိုတာကိုတော့ကျွန်တော်ပြောတာမဟုတ်ပါဘူးအဲ့ဒီမှာဖြစ်ပြလာတဲ့သဘောဟာဒီအာနာရှင်တိုင်းဟာသူတို့ရဲ့အာနာတီမဲအောင်အများကြီးစူးစမ်းလေးရှိတယ်အဖက်ဖက်ကစူးစမ်းလေးရှိပါတယ်အဲ့လိုစူးစမ်းသည့်တိုင်အောင်အခြေအနေဆိုတာသူတို့စူးစမ်းတိုင်းမဖြစ်ပါဘူးဒါအပြောင်းလဲတွေဖြစ်လာတာပဲအဲ့ဒီအပြောင်းလဲသဘောအရကျွန်တော်တို့ဒီဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေပေါ့လေ2008ကဥပဒေကြီးရလဲပဲဘလောက်တောင်ပဲကြက်ကြီးတဲ့ထားအောင်တော့ပြည်သူလူထုရဲ့နှိုးကြားမှုနဲ့ပြည်သူလူထုရဲ့ဆန္ဒတွေတခဲနဲ့ဖြစ်လာရင်ဖြစ်ရင်ဒီဥပဒေကိုပြောင်းလို့ရပါတယ်ကျွန်တော်တို့အမြင်ကတော့ ဒါလူလူပေါ်မှာတီးတယ်လို့ဒါဟာကျွန်တော်တို့ရဲ့သဘောပါ
ဟုတ်ကဲ့ဆိုတော့အဲ့ဒီဖွဲ့စည်းပုံမှာအဓိကအဖြစ်ထောက်ပြနေကြတာကိုတွေ့ရတာကတော့စစ်တပ်ကအမြဲတမ်းအာဏာသိမ်းထားနိုင်တဲ့သဘောမျိုးအခြေအနေဟိုအဖြစ်လာရင်ဒါဘာမှခွင့်ပြုချက်မလိုဘဲနဲ့စီးဥစည်းရုပ်ကောက်ွယ်ဥစည်းချုပ်ကတိုင်းပြည်အာဏာကိုရုတ်တရက်သိမ်းယူနိုင်တယ်နောက်ပြီးတော့
အဲ့
စစ်ဘုတမတ်သားလို့ဆိုကြပါစို့ခင်ဗျာဆရာအောင်မလားစကားနဲ့ပြောရင
်အဲ့ဒီ
ဟာကိုပြင်ဖို့ဆိုတာလဲ amendment clause ကလည်းလုံးဝပြင်ရခက်အောင်လုပ်ထားတာမျိုးတွေ့ရတယ်လို့ဆိုကြပါတယ်ဆိုတော့ဒီအချက်တွေကိုမပြုတ်ပြင်ဘဲနဲ့သောသောဥသူဝေပြောသလိုမျိုးပြည်သူတွေသဘောထားတိုင်းဖြစ်လာနိုင်တယ်ဆိုတာ
ဒီလိုခင်ဗျာဒီအဲ့ဒီရုပ်ကောက်ပွဲပြီးသွားတဲ့အစိုးရဖြစ်လာတယ်ဆိုရင်ပေါ့လေပထမဆုံးအဆင့်ကပါလေဆိုတော့အခုလောလောဆယ်ကတော့စစ်အစိုးရရုပ်ကောက်ပွဲပြီးသွားတဲ့အစိုးရတွေမှာစစ်ဘုတွေပါကောင်းပါမယ်ပေါ့စစ်ဘုတွေပါဠိတံကအဲ့ဒါအယတအစိုးရပဲအဲ့တော့လက်ရှိစစ်အစိုးရနဲ့တော့ကွာသွားပြီအယတအစိုးရဖြစ်လာတယ်ဆိုရင်သူ့ရဲ့အထိုက်အလျောက်လွတ်လပ်မှုတွေကတော့ရှိလာပြီပေါ့နော်အဲ့တော့အဲ့ဒါပထမအဆင့်အပြင်ဒါပြည်သူလူထုရဲ့အတန်ကြီးထွက်လာတာပေါ့အဲ့လိုအတန်ထွက်လာပြီးရင်ကျွန်တော်တို့ရဲ့ကမ္ဘာသမိုင်းဒီမှာလည်းကြီးကြီးလို့ရှိရင်လည်းပဲပြည်သူလူထုဟာတစ်ဆင့်အောင်မြင်ပြီးလို့ရှိရင်ဒါပြည်သူလူထုရဲ့အတန်ကြီးကပိုးကျယ်လာတယ်ပိုးကျယ်လာတယ်အဲ့လိုကျယ်လာလို့ရှိရင်ဒါအချင်းကြီးတွေကပြောင်းသွားမှာပါဒီဖွဲ့စည်းအုပ်ချုပ်ဖို့အခြေခံဥပဒေကြီးကိုတော့ခတ်ပြီးတော့မိဂန်တစ်တာထဲမှာထည့်ထားရင်လည်းပဲပြည်သူစွာကပေါ်လို့ရတယ်လို့ကျွန်တော်တို့ကမြင်ပါတယ်
ဟုတ်ကဲ့ဆိုကျွန်တော်အဲ့ဒီဤသူသဘောထားဆိုတာ ਨੇ ပတ်သက်လို့သမိုင်းကိုဥသူရပြောမြန်မာသမိုင်းမှာကိုလိုနီခစ်သမိုင်းကိုပြန်ကြည့် home rule တောင်းတဲ့တိုင်းအခီးပြည့်တဲ့လက်ခံသူလက်မခံသူနှစ်ပိုင်းကွဲတယ်ထွန်းနီကြောင်တွဲရေးခွဲရေးလုပ်တယ်လက်ခံသူလက်မခံသူနှစ်ပိုင်းကွဲတယ်အဲ့လိုအကွဲနဲ့ပဲကြံရင်ခဲ့တယ်အခုလည်းပဲစစ်အစိုးရကလမ်းပြမြေပုံလုပ်တယ်ဖွဲ့စည်းပုံဆွဲတယ်ရွေးကောက်ပွဲလုပ်မယ်အခုဥသူရိုးပိုင်းကလက်ခံတဲ့အပိုင်းဖြစ်လာတယ်လက်မခံသူတွေဖြစ်နေတယ်ဆိုတော့တိုင်းပြည်အတွက်အကွဲပဲမြင်တယ်သမိုင်းကြောင်မှာဒီလိုမျိုးပဲရှိခဲ့တယ်ဆိုရင်ဥသူတွေပဲလို့ပြောနေခင်ဗျာ
ကတင်းကြီးကျွတ်တဲ့လုံနိုင်တော့ကောင်းတာပေါ့နော်ကျွန်တော်တို့မှာတော့ဘာခေါ်မလဲအဲဗဒားတိုင်ရှိတယ်ပေါ့အဲ့ဒီဗဒားတိုင်ကဘာလဲဆိုရင်ဖြစ်ရင်တိုင်းပြည်အကျိုးရှိမယ်လူလူအကျိုးရှိမယ်ဆိုရင်ကျွန်တော်တို့တော့လုံမယ်ဘယ်သူမဆိုလုံကျင်တဲ့လူလုံကျွန်တော်တို့အားပေးမယ်ထောက်ခံမယ်ဟုတ
်ကဲ့
အဲ့ဒီဘလို့ဗဒားတိုင်နဲ့တိုင်းတာလို့ရမယ်အားလို့သဘောတူညီမှုရှိမယ်ဆိုရင်တော့ကျွန်တော်တို့အတူတူကလုံမှာပေါ့ဆိုတော့တို့ရဲ့မြို့မချက်ကကြည့်လို့ပါကျွန်တော်တို့တိုင်းပြည်ကအခုအများကြီးခေတ်နောက်မှာကြာရင်ခဲ့တယ်ကျွန်တော်တို့အဲ့ဒါသိပြီးတော့စိတ်ဆင်းရဲတာပဲကျွန်တော်တို့တိုင်းပြည်ဒီကကြာနေအ ਨੇ ဆုံးပေါ့အရှိတောင်အာရှမှာအဲဘာခေါ်မလဲပကုန်းရင်းရှင်လို့ရတဲ့အချိန်တွေဖြစ်အောင်ကျွန်တော်တို့ကလှုပ်ချင်တယ်
ဟုတ်ကဲ့အဲ့တော့ဟိုဘက်ကလည်းပဲကျွန်တော်ထင်တယ်ရွေးကောက်ပွဲမဝင်သင့်ဘူးဆိုတဲ့လူတွေလည်းပဲဥသူဝေတို့ထက်မလျော့နိုင်တဲ့စေတနာရှိမှာပဲတိုင်းပြည်ဟာလို့တိုးတက်စေချင်မှာပါခင်ဗျာ
ဆိုတော့
စစ်အစိုးရမှဒီလိုရင်ဒီလိုရွေချက်မျိုးဒီလိုစေတနာမျိုးစီကောင်းရှိပါလိမ့်မယ်ဆိုတော့ညညအောင်မလုပ်နိုင်တဲ့နိုင်ငံရေးအခြေအနေကိုကျွန်တော်ပြောနေခြင်းဖြစ်ပါတယ်ခင်ဗျာအခုခါမှာ
ကုစား
ကြီးရွေးကောက်ပွဲဘာပဲပြောပြောပြည်သူတွေက mandate ပေးခဲ့တဲ့ရွေးကောက်ပွဲရှိနေတယ်အဲ့ဒီရွေးကောက်ပွဲကိုစီအစိုးရသည်တရားဝင်ဘာကြောင့်ဖျက်သိမ်းရတယ်လို့တရားဝင်ထုတ်ပြန်ကြေညာခြင်းရှင်းလင်းချက်တော်မှတစုံတရာမလုပ်သေးတဲ့ကိစ္စကိုကျွန်တော်တို့ပဲလို့လဲခင်ဗျာလို့မင်းဖြောက်ပြီးထားပြခဲ့ရမလားအဲ့ဒါကို
ကျွန်တော်တို့ကဒီလိုစဉ်းစားပါတယ်ခင်ဗျာအမားတော့အဲ့ဒီပြီးခဲ့တဲ့ရွေးကောက်ပွဲရလတ်ကိုပြောလာတဲ့ဟာအနည်း20ရှိသွားပြီနေနေဆက်ရှိသွားပြီးတော့ကဖြည့်ရှင်းလာတာလည်းပဲညှိနှိုင်းလာတဲ့အမျိုးမျိုးညှိနှိုင်းခဲ့တာကျွန်တော်တို့စူးစမ်းခဲ့တာကိုကျွန်တော်တို့အများကြီးဟိုဟာလုပ်ပါတယ်အားပေးပါတယ်ကျေးဇူးတင်ပါတယ်ဒါပေမဲ့နားလည်မှုရအောင်ကိုမဖြစ်ခဲ့ဘူးအဲ့ဒီတော့ဒီဥစ္စာကြီးဟာအခုအချိန်ဒီမှာအာဆွေးနွေးလို့လည်းပြောရင်ဒီတက်ဒီပို့ပြီးတော့အချိန်ကြီးကြာပဲအချိန်ကြာတာကရေးမကြည့်ဘူးကြာဒီလိုပြဿနာတွေဖြစ်နေရင်းနဲ့တိုင်းပြည်လူထုကအများကြီးဒုက္ခတွေဖြစ်နေကြတယ်အဲ့ဒီဒုက္ခတွေကြာရှည်ဖြစ်နေဒီစကဒီဥစ္စာကြီးပဲဆွေးနွေးနေရင်မဖြစ်နိုင်တဲ့ပြဿနာကိုဆွေးနွေးနေပြီးတိုင်းပြည်ဒုက္ခများတာကပိုလိမ့်မယ်
ဟုတ်ကဲ့
အဲ့တော့ကျွန်တော်တို့ရဲ့သဘောထားကတော့နော်ရှေ့ကိုပဲသွားကျင်တယ
်ဟုတ်ကဲ့ခင်ဗျာဒါရွေးကောက်ပွဲဝင်သိမ်းမဝင်သိမ်းအပိုင်းလို့ဆိုကြပါစို့ခင်ဗျာကျွန်တော်တို့အခုဆက်လက်ပြီးတော့ကျွန်တော
်တ
ို့ပြည်သူ့ပါတီရဲ့နာမည်ကဒီမိုကရက်တစ်ပါတီဟုတ်ပါတယ်နော
်ဒီမိုကရက်တစ်ပါတီပါဟုတ်ကဲ့
ဟုတ်ကဲ့ဆိုပါတီရဲ့အဓိကတာမူဝါဒသဘောထားတွေကဘယ်လိုမျိုးလဲခင်ဗျာ
အဲအလွယ်ဆုံးပြောရရင်တော့ကကျွန်တော်တို့ရဲ့အဓိကရွေချက်ကပါလေဆိုရင်တိုင်းပြည်ထဲမှာရှိနေတဲ့လူတို့ဟာကိုယ့်မိသားစုတွေပြောပြောရှင်ရှင်နဲ့သမီးနဲ့ဆုံးစားနိုင်တဲ့ဘဝရောက်အောင်ကျွန်တော်တို့လုပ်ပေးခြင်းနဲ့
နိုင်ငံရေးအဖြစ်အခုတိုင်းရင်းသားတွေတိုင်းရင်းသားတွေကိုစစ်ဆိုတာအပြည့်ခတ်ရစေးရေးအဖွဲ့အဖြစ်နဲ့သူတို
့ဟုတ်ကဲ့
ပြင်ခဲ့တယ်နောက်ညီညာရေးဆိုပြီးသူတို့အလုပ်တယ်အခုအခါမှာတချို့ကဒါသူတို့ကိုလက်လင်ချိုးပြီးတော့သူတို့အနာဇက်လက်အောက်ကိုသွသွင်းဖို့လုပ်နေရလို့ဆိုပြီးတော့ခုခံကျင်တဲ့သဘောတွေတွေ့ရပါတယ်ကျွန်တော်မေ့ကျင်တာအဲ့လက်တွေ့အချင်းအဲ့တိုင်းရင်းသားပြဿနာကိုကဲစစ်အစိုးရကဥသူဝေရောပါတီနိုင်သွားပြီဆိုတော့ တယ်တက်လာတဲ့အစိုးရရှင်းလင်းမယ်ဆိုပြီးတော့လုပ်မယ်ဆိုရင်ဒီပြဿနာကိုဘယ်လိုစကင်မလဲခင်ဗျာကြီးရော
အဲအဲ့ဒါကတော့ဒီဘာခေါ်မလဲဘယ်လိုစကင်မလဲဆိုတာကတော့စကင်မှုအဖြေရမှုဆိုတာဆွေးနွေးမှုရှိရမှာပေါ့နော်တယောက်နဲ့တယောက်ညီနိုင်မှုဆွေးနွေးမှုရှိမှာဒါအာတယောက်သဘောထားတယောက်တည်ပြီးတော့မှအဖြေကိုထုတ်ယူရမှာပေါ့
တိုင်းရင်းသားတွေအဲ
ပြောပါဦး
တိုင်းရင်းသားတွေသဘောထားကတော့ကျွန်တော်ထင်တယ်သူတို့ကတော့ဒါစစ်မှန်တဲ့ Federal ပြည်ထောင်စု1962မှာဗိုလ်ချုပ်နေဝင်တက်လာတာဒါကိုမပြေနိုင်ဘူးဆိုရဲအကြောင်းပြချင်တဲ့သူတက်လာခဲ့တာဖြစ်ပါတယ်တိုင်းရင်းသားတွေကအဲ့ဒါပြန်လို့ချင်းတယ်ဘာကြောင့်မပြေနိုင်မှာလဲဒါပြည်ထောင်စုဖြိုခွဲမှာမဟုတ်ဘူးခွဲထွက်မှာလည်းမဟုတ်ဘူးဒါပေမဲ
့
စစ်မှန်သော self determination ကိုပိုင်းပြဋ္ဌာန်းခွင့်အပြည့်အဝပေးရမယ်လို့ပြောနေပါတယ
်ဟုတ်ကဲ့ဟုတ်ကဲ့အဲ့ဒါကတော့ဒီပြည်ပြဿနာကတနိုင်ငံလုံးမှာရှိတဲ့လူလူနဲ့ဆိုင်နေခဗျာအများလူလူနဲ့ဆိုင်တာပေါ့နော်အခုအကယ်၍များဒီပြဿနာကိုဥပမာအဖြစ်များဖွဲ့စည်းအုပ်ချုပ်ဖို့အခြေခံဥပဒေကိုပြင်ဖို့ဒီပြဿနာကြောင့်ပြင်ရမယ်ကိစ္စရောက်လာရင်တော့ကျွန်တော်လောထအတိအကျပြောမှာပေါ့နော်အခုကတော့ဖြစ်ဒီအခုပြောလိုက်လို့ရှိရင်အခြေအနေတွေကလည်းနောက်တော့ခါမှာပြောင်းလဲသွားတာတွေရှိမယ်အခုဒီကပြောလို့အလကားပဲ
ဟုတ်ကဲ့
ကျွန်တော်ဟုတ်ကဲ
့ဟုတ်ကဲ့ကျွန်တော်နောက်ဆုံးမိကွန်းတစ်ခုမေးပြရစီဦးသူခင်ဗျာအထူးရဲကျေးဇူးတင်ပါတယ်စစ်တပ်အပေါ်မှာဘယ်လိုသဘောထားမလဲခင်ဗျာ
ဟိုတမတော်ဆိုဒီမှာဒါအမှားကတော့ကျွန်တော်တို့တိုင်းပြည်မှာလိုအပ်တဲ့အဖွဲ့အစည်းတစ်ခုပဲလေအဲ့ဒီအဖွဲ့အစည်းတစ်ခုကတမတော်ဆိုဒီမှာတမတော်ရဲ့တာဝန်တွေကိုဟိုအဓိကလုံနိုင်ဖို့ပေါ့နော်တိုင်းပြည်ကာကွယ်ရေးအတွက်ကိုလုံနိုင်တဲ့တမတော်ဖြစ်ဖို့ပြည်သူလူထုရဲ့အကျိုးကိုဆောင်တဲ့တမတော်ဖြစ်ဖို့အဲ့ဒီကိုတော့ကျွန်တော်တို့ရှေ့ရှုပြီးသွားရမှာပေါ့
ဟုတ်ကဲ့တမတော်ဟာနိုင်ငံရေးထဲမှာပါဝင်တာကဘယ်လိုသဘောထားလဲခင်ဗျာ
အခုလောလောဆယ်မှာတဲ့ခါကျတော့အမေတော်ကဒီနိုင်ငံကြီးထဲမှာကျွန်းလာတဲ့တမိုင်းရကျွန်းလာတာပေါ့နော်အဲ့ဒီကျွန်းလာတာကိုတော့တဖြည်းဖြည်းတဖြည်းဖြည်းနဲ့ဆုံသွားရဆုံသွားအောင်တော့ကျွန်တော်လုပ်ရမှာပေါ့တမတော်ဆိုဒီမှာနိုင်ငံကြီးနဲ့ကင်းသွားအောင်ဒီတော့မှတမတော်အစ်စ်ဖြစ်မှာပေါ့အဲ့ဒီကိုရည်ရွယ်ပြီးတော့ကျွန်တော်သွားရမှာပဲ
ဟုတ်ကဲ့ဥသူရေအထူးကျေးဇူးတင်ပါတယ်သရရှိမခင်ဗျာပြည်သူတွေသိကျင်မဲ့ထင်တဲ့မိကွန်းတွေကိုသရရှိမကိုစားမေးလိုက်တာပါလို့ပဲပြောပြရစီခင်ဗျာအထူးကျေးဇူးတင်ပါတယ်